တရုတ်ကတိုက်ခိုက်လာမယ်ဆိုရင်အသင့်ရှိအောင်ထိုင်ဝမ်တပ်ဖွဲ့တွေကိုလျှို့ဝှက်လေ့ကျင့်ပေးဖို့အတွက်အမေရိကန်တပ်တွေထိုင်ဝမ်ကိုရောက်နေတဲ့ဆိုတဲ့သတင်းကိုအမေရိကန်ကာကွယ်ဌာနအရာရှိတွေကအတည်ပြုပေးဖို့ညွှန်ဆိုပါတယ်။ထိုင်ဝမ်ကြီးတပ်လက်ရွေးစင်အဖွဲ့ကိုအမေရိကန်ထုတပ်ဖွဲ့ဝင်နတာဇင်လောက်ကလေ့ကျင့်ပေးနေတယ်လို့အမေရိကန်မရင်းတပ်ဖွဲ့ကလည်းတခြားထိုင်ဝမ်တပ်သားတွေကိုရေကြောင်းစီးရေးဗျူဟာတွေလေ့ကျင့်ပေးနေတယ်လို့အမေရိကန်နာမည်ကြီးသတင်းစာ The Wall Street Journal ကတက်တဲ့ပြည်နယ်မှာရေးခဲ့တာပါ။ဒါအပြင်အမေရိကန်တပ်တွေအခုလိုလေ့ကျင့်ပေးနေတာမနှစ်လောက်ခရီးဖြစ်တယ်လို့လည်းပြောပါရယ်။ဒီတဲ့သတင်းဖော်ပြချက်နဲ့ပတ်သက်ပြီးပန်ဒဂန်စစ်ဌာနချုပ်အရာရှိတွေကအတည်ပြုဖို့ညွှန်းဆိုခဲ့ပေမဲ့ပန်ဒဂန်ပြောခွင့်ရကတော့အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးဟာတရုတ်ရဲ့လက်ရှိချင်းချောက်မှုကိုဆန့်ကျင်ရမှာမဟာမိတ်ဖြစ်ရှိနေစေဖြစ်ကြောင်းပြောပါရယ်။တရုတ်ဟာထိုင်ဝမ်နဲ့တခြားမိတ်ဆွေနိုင်ငံတွေကိုဖိအားတွေတိုးပစ်ဖို့ကြိုးစားနေတယ်လို့ထိုင်ဝမ်ဝန်ကျင်မှရောအရှိတရုတ်ပင်လယ်နဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွေမှာပါစီးရီးတိုးမြင့်နေရောင်းနေဒါဒေသတွေမတည်မငြိမ်ဖြစ်လာစေနိုင်တယ်လို့ကာကွယ်ဌာနပြောခွင့်ရက VOE ကိုကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာခင်ရက်ပိုင်းတွေအတွင်းတရုတ်ကထိုင်ဝမ်လေပိုင်းနဲ့ထက်ကိုစစ်လင်အဆင့်150ကျော်ဖြတ်တန်းပြန်စီခဲ့တာဖြစ်ပါတယ်။